အမေရိကန်လွှတ်တော်အမတ်အဖွဲ့ထိုင်ဝမ်ကိုတွားရောက်တာဟာထိုင်ဝမ်ကိုပြစ်ပယ်ထားမှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားလိုက်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ပြည်ထောင်စုတသားတဲ့စီးလုံးမှုရှိဖို့အရင်ထက်အရေးကြီးနေခြင်းဖြစ်လို့ဆိုပြီးတော့ထိုင်ဝမ်သမ္မတဆာယီဝမ်နဲ့ကနေ့တွေ့ဆုံချိန်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့ပါတယ်
။ Today the world faces a choice between democracy and autocracy. America's determination to preserve democracy here in Taiwan.And around the world remains ironclad.
ဒီနေ့ကဘာကြီးမှာဒီမိုကရေစီနဲ့အာဏာရှင်ကိုရွေးချယ်ရမယ့်အခြေအနေကြုံနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်မှာရောကဘာတဝမ်းမှာပါဒီမိုကရေစီစနစ်ထိန်းသိမ်းဖို့တန်တိတ်ထန်ခိုင်မာပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်အတွက်အရေးကြီးနေချိန်မှာထိုင်ဝမ်ကိုထောက်ခံကြောင်းခိုင်ခိုင်မာမာပြသလိုက်တဲ့အပေါ်အောက်လွှတ်တော်ဥက္ကဋ္ဌနဲ့လွှတ်တော်အမတ်တွေကိုကျေးဇူးတင်တယ်လို့ထိုင်ဝမ်သမ္မတဆာယင်ဝမ်ကလည်းပြောကြားပါတယ်။ထိုင်ဝမ်မှာအရသာပြည်သူတွေကိုဂုဏ်ပြုပေးအပ်တဲ့အမြင့်ဆုံးဆုကိုလည်းဥက္ကဋ္ဌနန်စီပလိုစီကိုသူကပေးအပ်ခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဦးဆောင်တဲ့အမေရိကန်လွှတ်တော်အမတ်အဖွဲ့ဟာထိုင်ဝမ်သမ္မတနဲ့တွေ့ဆုံပြီးတဲ့နောက်ဒီနေ့မှပဲထိုင်ဝမ်ကနေပြန်လည်ထွက်ခွာသွားကြပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတနဲ့ဒုသမ္မတပြီးရင်ယာရုအမြင့်ဆုံးဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်တဲ့အပေါ်မှာတရုတ်နိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်နေပါတယ်။သူတို့ပိုင်နဲ့ဖြစ်တယ်လို့ပြောနေတဲ့ထိုင်ဝမ်ရဲ့အချုပ်အခြာကိုထိပါတဲ့လက်မခံနိုင်စရာလုပ်ရဖြစ်တယ်လို့တရုတ်အစိုးရကဖော်ပြပြောဆိုပါတယ်။ထိုင်ဝမ်ရေလက်ကြားမှာလက်နက်အစစ်တွေသုံးမဲ့ရေကြောင်း၊လေကြောင်း၊စီးရေးလေ့ကျင့်မှုတွေကိုနတ်ဖန်ကြတာဗရင်းတွေကစတင်ပြုလုပ်မယ်လို့လည်းကြေညာထားပါတယ်။အခုလိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုတွားရောက်တဲ့ကိစ္စအပေါ်စိုးရိမ်ပူပန်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဌာနကလည်းကြေညာချက်ထုတ်ပြန်ပါတယ်။ဒေတာရင်းမှာမတည်ငြိမ်မှုတွေဖြစ်အောင်လို့ရည်ရွယ်လုပ်တဲ့လုပ်ရက်တွေတခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ဖို့ရည်ရွယ်အားထုတ်မှုတွေကိုမြန်မာနိုင်ငံကစန့်ကျင်တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။